မြန်မာပြည်လွတ်လပ်ရေးရတာ66နှစ်ရှိပြီဖြစ်ပေမဲ့ကိုလိုနီခေတ်ကိုပြန်ရောက်တယ်လို့ဖြစ်နေပါတယ်အကြောင်းကတော့ပြည်တော်စုလွတ်တော်မှာရွေးကောက်ပွဲမဝင်နဲ့ဆွဲခန့်ကိုယ်စားလှယ်တွေပါဝင်နေလို့ဖြစ်ပါတယ်ကိုလိုနီခေတ်1935အခြေခံဥပဒေအရဖွဲ့စည်းတဲ့ပါလီမန်မှာအထက်လွတ်တော်မှာသာအစိုးရခန့်ကိုယ်စားလှယ်တွေပါဝင်ပြီးအာဏာပိုရှိတဲ့အောက်လွတ်တော်မှာတော့ကိုယ်စားလှယ်အလုံးဟာရွေးကောက်တင်မြှောက်ခံရသူတွေဖြစ်ပါတယ်ဒီသဘောတရားနဲ့ကြည့်ရင်ကိုလိုနီခေတ်ပါလီမန်ဟာလက်ရှိလွတ်တော်တဲ့ပိုးပြီးပြည်သူပြည်သားကိုကိုစားပြုတယ်လို့ဖြစ်နေပါတယ်။ကိုလိုနီအစိုးရရဲ့1935အခြေခံဥပဒေနဲ့စစ်အစိုးရပြဋ္ဌာန်းတဲ့2008အခြေခံဥပဒေကိုတိုင်းပြည်ပြည်သားတွေလက်ခံကျင့်သုံးနေရပါတယ်။ကွာခြားချက်ကတော့အင်္ဂလိပ်နေရာမှာစစ်ဗိုလ်တွေရောက်လာပြီးနိုင်ငံခြားထွက်ခွာတဲ့မြန်မာပြည်သားတွေများပြားလာတာဖြစ်ပါတယ်။ဒါပေမဲ့အခြေခံဥပဒေကိုပြင်ဆင်ဖို့တောင်းဆိုကြတဲ့အတွက်လွတ်တော်အမတ်109ဦးပါဝင်တဲ့အခြေခံဥပဒေလေ့လာသုံးသပ်ရေးပူးပေါင်းကော်မတီကိုလွန်ခဲ့တဲ့ဇူလိုင်လကဖွဲ့စည်းပါတယ်။အကြံပြုလွှာတွေလက်ခံပြီးဖြစ်လို့ကော်မတီရဲ့အစီရင်ခံစာမှကြာမီကျင်းပမဲ့လွတ်တော်အစည်းအဝေးမှာတင်ပြပါလိမ့်မယ်
။အခြေခံဥပဒေလေ့လာရေး109ဦးကော်မတီကိုပေးပို့တဲ့အကြံပြုချက်တွေထဲမှာတိုင်းရင်းသားဒန်းတူရီတူဖြစ်ရေးနဲ့ဗဟိုချုပ်ကင်မှုရှော့ချရေးအတွက်အခြေခံဥပဒေကိုပြင်ဆင်လိုသူကများပြီးသမရရည်ချင်းနဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်ကိုတော့ပြင်ဆင်လိုသူနေပါကြောင်းသိရပါတယ်မိမိရဲ့ဇနီးသို့မဟုတ်ခင်ပွန်းသားသမီးသို့မဟုတ်သားသမီးရဲ့ဇနီးသို့မဟုတ်ခင်ပွန်းဟာနိုင်ငံခြားသားဖြစ်နေရင်သမရလုပ်ခွင့်မရှိလို့2008အခြေခံဥပဒေကပြဋ္ဌာန်းပါတယ်ဒီပြဋ္ဌာန်းချက်ဟာပြည်ထိုင်နိုင်ငံသားသားနှစ်ယောက်ရဲ့မိခင်ဒေါ်အောင်ဆန်းစုကြည်ကိုသမရမဖြစ်နိုင်အောင်ပိတ်ပင်ထားတာလို့ယူဆကြပါတယ်သမရအရေးချင်းပြင်ဆင်ရေးကိုလွှတ်တော်ဥက္ကဋ္ဌဦးရွှေမန်းကထောက်ခံပေမဲ့ပြည်ခိုင်ပြိုးပါတီတားဆညပါတီနဲ့စစ်တပ်ကိုယ်စားလှယ်ထဲမှာကန့်ကွက်သူတွေရှိပါတယ
်။1949အခြေခံဥပဒေကိုကြည့်ပြီးသမရအရေးချင်းပြတ်ထန်းတာလို့ဆိုပါတယ်။ဒါပေမဲ့1949အခြေခံဥပဒေအခန်း၅ပုံမှ49မှာသမရဟာမြန်မာပြည်မှာမွေးဖွားသူဖြစ်ရမယ်။သမရရဲ့မိဘကလည်းမြန်မာပြည်မှာမွေးတဲ့မြန်မာနိုင်ငံသားဖြစ်ရမယ်။ပါလီမန်အမတ်ဖြစ်နိုင်တဲ့အရေးချင်းလည်းရှိရမယ်လို့သာသတ်မှတ်ထားပါတယ်။ဒီအတိုင်းဆိုရင်လွတ်တော်အမတ်ဖြစ်တဲ့ဒေါ်စုဟာသမရမဖြစ်နိုင်စရာအကြောင်းမရှိပါဘူး။အခြေခံဥပဒေကန့်သတ်ချက်ကိုအလွယ်တကူကျော်လွှားနိုင်အောင်ဗြိတိန်နိုင်ငံသားသားနှစ်ယောက်ကိုသားအဖြစ်ကတရားဝင်ဆွတ်လွတ်ဖို့ဗြိတိရှ်တန်တမာဟောင်းဒက်ရစ်တန်ကင်ကအကြံပေးထားပါတယ်။စင်ကာပူသူနဲ့လက်ထက်တဲ့သားဖြစ်သူကိုဗိုလ်ချုပ်ခင်ကျွန်းက1998မှာသားအဖြစ်ကတရားဝင်ဆွတ်လွတ်တာကိုဥပမာပေးထားပါတယ
်။အခြေခံဥပဒေပြင်ဆင်ရမှာအစွန်းရောက်တာမျိုးနဲ့ဆန္ဒစောတာမျိုးကိုရှောင်ရှားပြီးလက်ရှိနိုင်ငံရေးအခြေအနေကဖြစ်ပေါ်လာနိုင်တဲ့ကောင်းကျိုးဆိုးကျိုးတွေကိုစဉ်းစားတွက်ချက်ပြီးမှဓမ္မဒိဋ္ဌံကြကြဆောင်ရွက်တဲ့ကြောင်းလားစင်ထုတ်လွှင့်တဲ့ရေဒီယိုမိန်ကွန်းမှာနိုဝင်ဘာ၁ရက်နေ့ကဥသိမ်းစိန်ပြောသွားပါတယ်။ဦးရွှေမန်းကတော့အခြေခံဥပဒေပြင်ဆင်ရမှာငြိမ်းချမ်းရေးဖွံ့ဖြိုးရေးနဲ့ဒီမိုကရေစီပြုပြင်ရေးကိုမထိခိုက်ဖို့အောက်တိုဘာ24ရက်နေ့မှာသတင်းမီဒီယာကိုရှင်းပြပါတယ်။အခြေခံဥပဒေပြင်ဆင်တဲ့အခါမှာအစိုးရပြည်ခိုင်ပြိုးပါတီနဲ့လုံဖော်ကင်ဘက်တခြားနိုင်ငံရေးပါတီတွေမှန်မှန်ကန်ကန်လှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလွန်ခဲ့တဲ့အပတ်ကနေပြည်တော်မှာကျင်းပတဲ့ပြည်ခိုင်ပြိုးပါတီဗဟိုကော်မတီအစည်းအဝေးမှာဦးရွှေမန်းကပြောတယ်လို့ကြားသိရပါတယ်။
2008အခြေခံဥပဒေပြင်ဆင်ဖို့အများဆုံးစည်းရုံးလှုပ်ဆော်တဲ့ပါတီဟာ NLD ဖြစ်ပါတယ်။လူထုစည်းဝေးပွဲတွေဟောပြောပွဲတွေလုပ်ပြီးအခြေခံဥပဒေပြင်ဆင်ဖို့တောင်းဆိုကြပါတယ်။အခြေခံဥပဒေပြင်ဆင်ရေးဟာ NLD ပါတီရဲ့ပထမဦးစားပေးလုပ်ငန်းဖြစ်နေပါတယ်။ဒါပေမဲ့ခေါင်းဆောင်၄ဦးတွဲဆုံဆွေးနွေးဖို့နိုဝင်ဘာလ25ရက်နေ့မှာ NLD တင်ပြတာကိုအချိန်မကျသေးဘူးလို့သမရယုံကဆိုပါတယ်။NLD ဟာနိုင်ငံရေးပါတီတစ်ခုသာဖြစ်တဲ့အတွက်အခုလိုတွဲဆုံဆွေးနွေးမယ်ဆိုရင်အခြားနိုင်ငံရေးပါတီတွေကအထင်လွဲနိုင်စရာရှိတယ်လို့ပြည်ခိုင်ပြိုးပါတီဒုဥက္ကဋ္ဌဦးထေးဦးကဆိုပါတယ်။အခုတော့ဒေါ်အောင်ဆန်းစုကြည်နိုင်ငံသားမှပြောတဲ့မိန့်ခွန်းတွေမှာအခြေခံဥပဒေပြင်ဆင်ရေးကိစ္စအများအားပါဝင်နေတာတွေ့ရပါတယ်။ဒါပေမဲ့ဦးသိန်းစိန်ရဲ့ပြုပြင်ရေးကိုနိုင်ငံသားကထောက်ခံနေတာရဲ့နိုင်ငံသားမှဒေါ်စုရဲ့ဩဇာအရှိန်အဟွာကျဆင်းလာတာရဲ့ကြောင့်အခြေခံဥပဒေပြင်ဆင်ဖို့နိုင်ငံသားရဲ့ထောက်ခံမှုကိုရယူနေတာဟာအကျိုးမရှိဘူးလို့ဗမာစစ်တပ်အကြောင်းစာအုပ်ရေးထားသူအန်ဒရူးဆက်ကဆိုပါတယ်။တစ်ဖက်ကစစ်ဗိုလ်တွေကိုစီယုံသိမ်းသွင်းပြီးတစ်ဖက်ကနိုင်ငံသားထောက်ခံမှုရယူတဲ့ဒေါ်စုရဲ့အပြုအမူဟာမိမိရည်ရွယ်ချက်ကိုအခြေအနေဖြစ်စေတယ်လို့သုံးသပ်ထားပါတယ်ခင်ဗျာ။